ကယားပြည်နယ်မှာရှိတဲ့ဤပညာတက္ကသိုလ်လွိုက်ကော်ရဲ့ပမောကချုပ်ဒေါက်တာဇော်ဝင်းအောင်ကွန်ပျူတာတက္ကသိုလ်လွိုက်ကော်ရဲ့ပမောကချုပ်ဒေါက်တာအောင်မြင့်အေးနဲ့အစိုးရစစ်မှုလက်မှုသိပ္ပံလွိုက်ကော်ရဲ့အကြောင်းအုပ်ကြီးဒေါက်တာဇော်လင်းထွန်းတို့ကိုစစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးလိုက်ကြောင်းအမည်မဖော်လိုတဲ့ဤပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ပြောခွင့်ရဆရာတူဦးက VOA ကိုပြောပါတယ
်လွိုက်ကော်ကဤပညာတက္ကသိုလ်လွိုက်ကော်ပမောကချုပ်ဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ပေါ့နော်နောက်ကွန်ပျူတာတက္ကသိုလ်လွိုက်ကော်ကပမောကချုပ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာအောင်မြင့်အေးပါနောက်တစ်ခုကအစိုးရစစ်မှုလက်မှုသိပ္ပံလွိုက်ကော်ကျောင်းဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်လင်းထွန်းပေါ့နော်သူတို့တို့ဦးကဆွေရနေညနေကသူ့ကိုကြားပြီးနေအစီအွေရုံမှာအစီအွေတက်ဖို့ခေါ်တော့အစီအွေတက်တာပါဒီနေ့စမောက်ချီကောင်စီကဖိတ်တာလို့ကျွန်တော်ကြားပါတယ်ခင်ဗျအစီအွေတက်ပြီးအဲ့ဒီအစီအွေအပြာမှာသူတို့ကိုထိနေခါလာပါခင်ဗျညမလို့တော့လည်းလေအဲ့လိုလေးကျွန်တော်တို့ကြားသိရတာပါ
ဒီကျောင်းအုပ်ကြီးတွေအခုလိုဖမ်းဆီးခံရတာဟာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကကျောင်းပရဝန်တဲ့တက်လာဆွဲတာကိုလက်မခံတဲ့အချက်နဲ့ဆက်ဆံနေတယ်လို့ပြောခွင့်ရဆရာကဆိုပါတယ်
အဲ့တော့ကျွန်တော်တို့တုံ့ပြန်မိတာကသူတို့ကိုဖမ်းဆီးမထိန်သိမ်းရလွန်ခဲ့တဲ့ရက်ပိုင်းလောက်ကပေါ့နော်ကွန်ပျူတာတက္ကသိုလ်ရောနီးပြတက္ကသိုလ်ရောတက္ကသိုလ်တော်များမှာတက်ကလုံလုံကြီးရသည်လာပြီးတော့နေရာကြီးတာရှိတယ်ပေါ့နော်အဲ့လိုအနေထားလာပြီးတော့နေရာကြီးတဲ့တက်ကိုအဲ့ဒီနီးပြတက္ကသိုလ်ပါချုပ်ကကွန်ပျူတာတက္ကသိုလ်ပါချုပ်ကဒီလိုကြောင့်မလည်းဒီစားတော့တာဝန်ထမ်းဆောင်ပြီးဖို့မလိုအပ်ဘူးပေါ့တော့ရှိပြန်မလွတ်လိုက်ကြပေါ့အဲ့လိုဖြစ်စင်နေတာရှိတယ်ဘူးလေဘုဒ္ဓောဒီပမောခတ်တို့နှစ်ယောက်ရဲ့ကျောင်းအုပ်ကြီးတယောက်ရဲ့ CDM လုံးနေရလို့ကျွန်တော်တို့မသတ်မှတ်ထားဘူးပေါ့နော်သူတို့တော့
ကျောင်းအုပ်ကြီး၃ဦးစလုံးကိုအခုတော့ပုံမှန်905ကာဂျီနဲ့တရားစွဲထားကြောင်းလည်းပြောပါတယ
်အခုလည်းကျွန်တော်တို့ကျောင်းတော့စွဲထားတဲ့အမှုက905ကာဂျီနဲ့စွဲတယ်ဟိုမြစ်ကျက်တက္ကသိုလ်ပမောခတ်တို့ဆိုလို့ရှိရင်တော့တမှုတိုးတယ်ပြောတော့109ဝါပါတယ်ပုံမှန်109ဝါပါတယ်ကျတော့အဟိုစစ်တပ်နဲ့ရေတာဝန်တရားနှောက်ယှက်မှုနဲ့များစီကိုစွဲသလားလို့ကျွန်တော်သုံးသပ်ရတာပေါ့ဒါလည်းကျွန်တော်တို့ဒီချကွန်ဖရင့်ရောလိုက်ပြရတယ်။ဟိုသူကလောလောဆယ်တော့လိုက်ကောထောက်မှဖိနှိခါလို့ကြားသိရပါတယ်ခင်ဗျ။24ရက်နေ့မှာတော့သူတို့ဂျမန်ရုံးချင်းယူမယ်လို့ကြားပါတယ်ခင်ဗျ
။နောက်တလောမှာတော့ဒီကျောင်းအုပ်ကြီးတွေပြန်လည်လွတ်မြောက်ရေးအတွက်ဤပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြိုးပမ်းနေကြောင်းပြောခွင့်ရဆရာကဆိုပါတယ
်။ကျွန်တော်တို့လောလောဆယ်တော့ဒီနေ့ကျွန်တော်တို့လုပ်နေကြတာသက်ဆိုင်ရာမိသားစုဝင်တွေချိတ်ဆက်လို့နေမိကန်ရှိနေတယ်ကျွန်တော်တို့ဒီလိုင်းဟိုအတွက်ကျွန်တော်တို့တောင်းပြနေပါတယ်နောက်တစ်ခုကတော့သက်ဆိုင်ရာကျွန်တော်တို့ပညာရေးဝန်ကြီးဌာနကအစိုးရပညာရေးဥက္ကဋ္ဌကစကြဲမှုတွေနဲ့ဆင်းနေတဲ့ဒီကိစ္စပေါ်မှာတိုင်းနာကူညီဆောင်ရွက်ပေးဖို့အတွက်ကျွန်တော်တို့ဒီလိုင်းနေရာတွေရှိပါတယ်ခင်ဗျဟိုအတက်နိုင်ဆုံးတော့သူတို့ကိုထိန်းသိမ်းထားတာပြန်လုပ်ပေးဖို့အတွက်ကျွန်တော်တို့အတိအကျစူးစမ်းတာပါခင်ဗျပြောချင်တာကတော့ဒီပြောင်းလို့နေတဲ့ဆရာဆရာတွေကိုခိတ်လန့်သွားအောင်စောက်သွားအောင်ဒါလုပ်ကြရတယ်ဆိုတဲ့နမူနာလို့ကျွန်တော်တို့မှတ်ကြည့်တယ်ပေါ့နော်။ဒါမဲ့စေတူဆရာဆရာတွေတော့ကြောက်ကြမှာမဟုတ်ဘူး။ဒီကံကပညာသင်ကြားနေတဲ့ဆရာဆရာတွေကတာဝန်ထမ်းဆောင်နေတဲ့ဆရာဆရာတွေကိုမတရားစခင်ဆန်းစီသွားတာမျိုးကျွန်တော်တို့နေတော့ကလောကလက်ဆက်နေချင်ရှိလို့ပေါ့
။ VYTN ရဲ့နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိမြန်မာနိုင်ငံမှာဖမ်းဆီးထားသူပေါင်း2045ဦးရှိသွားပြီဖြစ်ပြီး319ဦးပြန်လည်လွတ်မြောက်လာခဲ့ပေမဲ့3ဦးကတော့ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ကြောင်းAABB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့စီရင်ရသိရပါတယ်ခင်ဗျာ